ကျောက်ရစာအီရန်နဲ့မြောက်ကိုရီးယားနိုင်ငံအစိုးရတွေကကျောက်တောင်နောက်ခံပေးထားတဲ့အဖွဲ့တွေဟာကနေဒါနိုင်ငံကိုစိုက်ဘာရာဇဝတ်မှုကျွလွန်ဖို့အဓိကချင်းချောင်းနေတယ်လို့ကနေဒါနိုင်ငံကပထမဆုံးအကြိမ်ဗဟုသုတေမှာဆွဆွဲပြောဆိုလိုက်ပြီးကနေဒါရဲ့လျှက်စစ်ဖြန့်ဖြူးရေးလမ်းကြောင်းပြတ်တောက်သွားအောင်ကြိုးပမ်းလာနိုင်တယ်လို့စိုးရိမ်မိကြောင်းပြောပါတယ်။အဲ့ဒီလေးနိုင်ငံဟာကနေဒါ ာရှုပ်ထွေးလွှတ်တယ်လို့ CSC Agency ရဲ့နိုင်ငံတော်ဆိုင်မှာချင်းချောက်မှုများလေ့လာရေးဒုတိယအစီရင်ခံစာမှာဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကစားလို့ကနေဒါနဲ့တရုတ်နိုင်ငံကြားဆက်ဆံရေးတိတိတသားကြာဆင်းခဲ့တယ်လို့ရုရှားနိုင်ငံကိုလည်းကနေဒါကပြင်းထန်တဲ့ဝေဖန်မှုတွေထုတ်ခဲ့ပါတယ်။2018ခုနှစ်ကထုတ်ပြန်တဲ့ CSC ထောက်လန်းရေးရဲ့ပထမအစီရင်ခံစာထဲမှာတော့စိုက်ဘာရာဇဝတ်မှုလှုပ်ရှားသူတွေဟာနိုင်ငံခြားအခြေစိုက်အဖွဲ့တွေလို့သာဖော်ပြခဲ့ပေမဲ့ပြီးခဲ့တဲ့ဇူလိုင်လတည်းအမေရိကန်ဗီဒီယိုနဲ့ပူးတွဲပြီးရုရှားကျော်တော်နောက်ခံပေးထားတဲ့ဟက်ကာတွေဟာကိုဗစ် -19 ကာကွယ်ဆေးနဲ့ပတ်သက်တဲ့အချက်လက်တွေဝင်ရောက်ခိုးယူဖို့ကြိုးပမ်းခဲ့တယ်လို့ပူးတွဲပြီးဆွဆွဲခဲ့တာပါ